ရန်ကုန်သမြို့လုံအာနာတိုင်စစ်အုပ်ချုပ်ရေးကောင်စီကိုစတင်စံတပြသူတွေကိုအကြံပေးမ်းပြုခဲ့တာကြောင့်ခြောက်ဦးထမင်းရဲ့တေကျေခဲ့ရသလိုလူဦးရေရာနဲ့ချီအဖန်ခံထားရပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြံဖက်နိုင်နေနေပေမဲ့စံတပြပြသူတွေအရင်ကထက်ပုံမပြင်းထန်လာပါတယ်ရန်ကုန်မြို့ရဲ့အခြေအနေကိုဒီမှာအကနုံတင်ပြပေးမှာပါ
အနာတိုင်းစစ်တပ်ကိုစတင်ကန့်ကွက်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲခဲ့လို့မြောက်ဩကလာမြို့နယ်ကလေးဦးနဲ့မြောက်တကောင်မြို့နယ်ကနှစ်ဦးကြီးထိမှန်လို့တန်ရအပြင်းထန်ရရှိပြီးတေဆုံးခဲ့ပါတယ်။တေဆုံးခဲ့သူတွေထဲမှာတုံးဦးကဥကောင်းပွိထွက်သွားတယ်လို့ဆေးရုံရောက်နေတဲ့မျက်မြင်တူဦးကဗီဒီယိုကိုအခုလိုပြောပါတယ်။ဒီလိုကမ္ဘာမှာကနှစ်ယောက်ဆုံးသွားတာကျ တော့ကျွန်တော်ရောက်ကြလာတယ်မျိုးဟိုတကားလေးကိုထားတဲ့အဲ့နေရာနဲ့ဓာတ်ပြီးတော့ဆန္ဒပြပုံနဲ့လာပြီးပြီးပေါင်းနေတယ်ပြောတော့ဒီလိုမျိုးကပါဝင်နေတယ်ပေါ့နော်အဲ့ဒီသူသုံးရတယ်ကျွန်တော်ဟုတ်ဟုတ်ကျွန်တော်၃ယောက်ကတော့ဥကောင်းကပွင့်သွားတယ်ပေါ့နော်ဒါကျွန်တော်မျက်လုံးနဲ့မြင်ခဲ့တဲ့အခြေခံရခြင်းတွေက၃ယောက်ကဥကောင်းပွင့်သွားတယ်တစ်ယောက်ကဟိုတစ်ယောက်ကလည်းအုပ်ဆက်ဖြေသွားတယ်ပေါ့နော်ဘယ်လိုပုံစံလဲတော့ကျွန်တော်မသိဘူးအုပ်ဆက်ဖြေသွားတယ်ဟိုနောက်တစ်ယောက်ကကျတော့ဟိုနှလုံးပေါ့နော်နှလုံးထိတယ်နောက်တစ်ယောက်ကကျတော့စီးကုံကနေထိပြီးတော့အဆုံးဆုံးတယ
်ဒီနေ့မက်လာ၃ရက်နေ့မှာမြောက်ဩကလာမြို့နယ်ဇာရက်ကွက်မှာဆန္နာတိုင်ဆက်ကျင်သူတွေကိုအကျန့်ဖက်ဖြိုခွဲလို့အပြန့်ထန်တန်ရာရရှိသူရောဘာတီထိမှန်းသူတွေရှိနေပါတယ်။ပရဟိတအဖွဲ့တွေကိုရဲတပ်ဖွဲ့ကခြေတောင်းနဲ့ဆောက်ကန်တာနံပါတ်တုတ်တွေတနတ်တင်တွေနဲ့ပြင်းပြင်းထန်ထန်ရိုက်နှက်ဖမ်းဆီးသွားတယ်လို့လည်းအနည်းနာမှရှိနေတဲ့မျက်မြင်သက်သေတွေကပြောပါတယ်။အဲ့ဒီမျိုးနယ်မှာပဲတန်တာလန်ထိုင်တုတ်တမလမ်းမကြီးပေါ်ကန္တာယာပန်းချံအနီးတပိတ်စစ်ကြောင်းကိုရောပါကြီးမြေရေရိုးပေါ်အတံပေါင်းတွေနဲ့ပြစ်ခတ်ဖြိုခွဲလို့တန်ရာရရှိသူတွေရှိတယ်လို့အဖမ်းခံရသူတွေလည်းရှိတယ်လို့မျက်မြင်တူကဝီဝေကိုပြောပါတယ်။တာမွေကြောင်မြောင်းတပိတ်စစ်ကြောင်းကိုလည်းမြေရေရိုးပေါ်အတံပေါင်းရောပါကြီးနဲ့ဖြိုခွဲပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ကပိုက်ဖန်စီလိုလူ200ထက်မနည်းဖန်စီခံထားရတယ်လို့တတိယယူနေတဲ့တင်းထောက်ကိုထက်စင်ကပြောပါတယ်
။ဒီစကြောင်းကကျွန်တော်နေမှာပဲလှည့်တယ်။လှည့်ပြီးတော့အဲကျွန်တော်တို့လမ်းပေါ်ပြင်ရောက်တဲ့အချိန်မှာကျွန်တော်တို့ဒီဘက်ကသာစကြောင်းစီရဲဆန်စကြောင်းကိုကျွန်တော်သိရပါတယ်။အဲစီရဲဆန်စကြောင်းကနေပြီးတော့အဲဒီတောင်တောင်းနေမှာပဲလှည့်ပြီးတောင်မူအပြင်ကိုထွက်တာပေါ့။ထွက်တော့တောင်မူဘက်ကိုဒီလမ်းမကြီးတွေကိုထွက်တာပေါ့။လမ်းမကြီးပေါ်ထွက်ပြီးတော့ဒီကျွန်တော်စီ point အဲ့မှာတက်ကနေပြီးတော့လုံလုံဖွဲ့စီတက်ကနေအကုန်ပိုင်းပိတ်ပြီးတော့သူ့ဖမ်းတော့ကျွန်တော်တို့တိကျတော့ကလူ200ပတ်ဝန်းကျင်လောက်ဖမ်းခံရတယ်လို့သိရတယ်ကျွန်တော်မိတ်ဆွေရဲ့ဒူမရဲ့တာသမီးတွေလည်းအဲ့ထက်ပါသွားတယ်ပေါ့နော်ကျွန်တော်နဲ့မှနေရတော့မြန်မာပါကြတယ်ပါကြပြီးတော့ဦးကတက်ကဘာလုပ်ထားလဲဆိုရဲခါကျတော့ကျောင်းမြောင်းလေးကိုဝင်လို့ရတဲ့လမ်းအောဘလမ်းတင်ကားလမ်းကျွန်တော်တို့တိပဌံလမ်းပေါ့နော်အဲ့လမ်းကြီးအကုန်လုံးကိုပိတ်ပြီးတော့အပေါ်ဝိုင်းမှာပိတ်ပြီးရထားတယ်ရက်ရက်ရပါတော့ကျွန်တော်နေတော့ဝင်မလာဘူးကျွန်တော်နေမှာတော့လက်ရှိမှာတော့ကျွန်တော်တက်လမ်းပေါ်မှာကတော့ဒီဟုတ်ဆိုင်ရလုပ်နေတယ်အဲဆန်စုကဆန်ကြီးဟိုဆန္ဒပြပွဲကြီးတော့လုပ်နေတယ်ကျွန်တော်ခိုင်စပိတ်ကြီးလည်းဆက်ရှိနေတယ်တခုကဘာဖြစ်လဲဆိုတော့ကျွန်တော်မှာရှိနေတဲ့လမ်းတွေအကုန်လုံးဒီသူကပိတ်ထားပိတ်ထားတော့အခုကကျွန်တော်နေမှာရှိနေတဲ့ရောက်နေတဲ့ကားတွေပါတယ်လေဟိုပြင်ထုတ်ဖို့တော်တော်ခက်ခဲဖြစ်နေရပါတော့
အလားတူစမ်းချောင်းမြို့နယ်ပတုံမာလန်ကျွန်းတော်လန်ဗဟိုလန်တဝိုက်မှာလည်းရဲတပ်ဖွဲ့ကမြေရေရိုးပေါင်းအတံပေါင်းလောက်လေးကွာတွေနဲ့စန္ဒပြလူအုပ်စုကိုအကြမ်းဖက်ဖြိုခွဲခဲ့တယ်လို့စန္ဒပြသူတွေကပြောကြပါတယ်။အကြမ်းဖက်ဖြိုခွဲခဲ့လို့ရောဘာတီထိမှန်းသူတွေရှိတယ်လို့အဖမ်းခံရသူတွေလည်းအများပြားရှိနေပါတယ်။လှမ်းမြို့နယ်ပါရမီလန်ဆိုင်ကေဟာအနီးမှာဆန္ဒပြလူလက်ပိုင်းအရွယ်အမျိုးသားတအုပ်ကိုလက်နက်ကင်တွေကပြစ်ခတ်လိုက်လို့တံရပြင်းထန်ပြီးစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်။ဆန္ဒပြသူတွေကိုမျက်ရည်ရိုးပေါင်းတုံတာဖမ်းဆီးတာနဲ့အကြမ်းဖက်ပြစ်ခတ်တာတွေရှိနေပေမဲ့တကြောပြန်တပိတ်စစ်ကြောင်းကိုလည်းကြီးသူတွေဘက်ကနေ့လယ်ပိုင်းအချိန်မှာပြင်ဆင်ခဲ့ပါတယ်။တမိုင်းလန်းဆောင်ကလားကျောင်းမှတိုင်းအနီးကရက်ွက်တွေထဲမနစ်ကလေးကဝင်ရောက်ခြောက်လှမ်းတာတွေရှိနေပြီးဒီနေ့မှလည်းလက်နက်ကင်တွေဘက်ကအင်းအားတော့အကျန်းဖက်လို့ပိတ်မိနေသူတွေလည်းရှိနေခဲ့တာပါအင်းဆိုင်ကြောက်ကောက်နားမှာတော့ဆန္ဒပြပြည်သူတွေကိုလက်နက်ကင်တွေဘက်ကမနက်ကလေးကမြေရီရိုးပေါင်းတုံးတာအကျန်းဖက်ပြစ်ခတ်တာတွေကြောင့်ထိခိုက်ဒဏ်ရာရသူတွေထိုးရှိခဲ့ပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့နောက်ပြန်ဆုတ်တဲ့အချိန်ဆန္ဒပြသူတွေတခါပြန်စုပြီးဆန္ဒဆက်ပြနေကြလို့လူမစုနိုင်အောင်ရဲတွေအကြမ်းကြမ်းဖြိုခွဲဖမ်းဆီးနေတာပါရန်ကုန်မြို့နေရအမှားမှာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြစ်ခတ်နိုင်နေနေပေမဲ့ လူငယ်တွေအကျော့မပေးပဲတနေ့ထက်တနေ့ဆန္ဒပြလူငယ်အားပုံမတိုးတက်လာနေပါတယ်ရှင်။